အာဖဂန်နစ္စတန်နိုင်ငံကနိုင်ငံကတပ်ဖွဲ့ထွက်ခွာရမယ်ဩဂုတ်လ31ရက်နေ့ဟာနောက်ဆုံးကန့်သတ်ရဖြစ်ပြီးတပ်တန်းထပ်တုံးမပြေးနိုင်ဘူးလို့တာလီဘန်ပြောခွင့်ရကပြောပါတယ်တပ်ဖွဲ့ရဩဂုတ်လ31ရက်နေ့နောက်ဆုံးထားပြီးထွက်ခွာပြေးမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောထားပြီးမယ်အာဖဂန်ထဲမှာရှိတဲ့အမေရိကန်တွေအားလုံးကိုကဲထုတ်နိုင်ရေးအတွက်တပ်ဖွဲ့တချို့တပ်တန်းတိုးပြီးနေဖို့လိုကောင်းလိုမယ်လို့ပြောပါတယ်ဒါပေမဲ့အဲ့ဒီလိုတပ်တန်းတိုးတာဟာအာဖဂန်ကိုသိမ်းပိုက်ထားတဲ့ရက်ထပ်တိုးတာနဲ့အတူတူပဲလို့ဗြိတိန်အခြေစိုက်စကိုင်းကျောက်တန်တရင်ဌာနနဲ့တွေ့ဆုံမိန့်မြန်းကအတွင်းတာလီဘန်ပြောခွင့်ရဆူဟီလ်ဆာဟင်ကပြောပါတယ
် President Biden announced this evening that until 31st of August we would withdraw all their military forces
အခုလာ31ရက်နေ့မှာထွက်ခွာပေးမယ်ဆိုတဲ့ကန့်သတ်ချက်ဟာချိုးဖောက်လို့မရတဲ့သဘောတူညီချက်ဖြစ်ပါတယ်အဲ့ဒီနေ့မှာတပ်ဖွဲ့တွေအားလုံးထွက်ခွာပေးသွားမယ်လို့သမ္မတဘိုင်ဒန်ကပြောထားပြီးဖြစ်ပါတယ်အဲ့ဒါကြောင့်တပ်တန်းတိုးရင်အာဖဂန်ကိုသိမ်းပိုက်ထားတဲ့ရဲတိုးတာနဲ့အတူတူပါပဲတက်တန်းတိုးစရာမလိုတဲ့အတွက်တိုးလိုက်ရင်နှစ်ဖက်ယုံကြည်မှုတွေပြက်ပြားသွားစေနိုင်ပါတယ်တကယ်လို့သူတို့ကတက်တန်းတိုးပြီးသိမ့်ပိုက်ထားအောင်မယ်ဆိုရင်တစ်ဖက်ကလည်းတုံ့ပြန်ဖို့အခြေအနေတွေဖြစ်သွားစေနိုင်ပါတယ်လို့ပြောသွားတာပါတန်ပီတင်းကအာဖဂန်တွေအလုံးရင်းနဲ့ထွက်ပြေးနေကြတာဟာတာလီဘန်တွေကိုကြောက်လို့မဟုတ်ဘူးလို့တာလီဘန်ပြောခွင့်ရဆူဟီရှာဟင်းကညှင်းဆိုလိုက်ပြီးစစ်ပွဲရေးကထွက်ပြေးနေကြခြင်းဖြစ်တယ်လို့ပြောပါတယ်ခင်ဗျာ